ဇူလိုင်လ၄ရက်နေ့မှာကြာရောက်မဲ့အမေရိကန်လက်နက်ကြီးအခမ်းအနားဝါရှင်တန်ဒီစီမှာတော့ပုံမှန်လိုမျိုးမီးရှို့မိပန်တွေပေါ်လွဆင်းနေတာအပြင်အမေရိကန်စစ်တပ်ရဲ့စီးပွားသမှုဂုဏ်ပြုချီတက်မှုတွေကိုပါပါဝင်စီဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးစားနေပါတယ်။ဇူလိုင်လ၄ရက်နေ့အင်တာနက်ညနေပိုင်းဝါရှင်တန်ဒီစီကလင်ကွန်အမတ်တရဆောက်အောင်ရှိမှာမိကုံစကားပြောဖို့လည်းသမ္မတဒေါ်နယ်ထရမ့်ကစီစဉ်ထားပါတယ်။အဲ့ဒီခန္ဓာရှိဆုံးမှာအထူးအဲ့တဲ့ရတဲ့နေရာပြင်ဆင်ပြီးတော့အဲ့ဒီအတွက်လက်မှတ်နေရာတွေကိုလည်းတမရအင်ဂျီရောကနေပြီးတော့စီစဉ်ဖြန့်ပေးမှဖြစ်ပါတယ်။1986ခုနှစ်မှာဗြိတိန်တဲ့အောက်ကနေပြီးတော့လွတ်လပ်ရေးရလာခဲ့တဲ့အမေရိကန်ပြည်ထောင်စုဟာအဲ့ဒီနှစ်ရောက်တိုင်းမှာအမေရိကန်ပြည်ထောင်စုကိုစတင်လိုက်တဲ့လွတ်လပ်ရေးနေ့ဆိုတော့ခန္ဓာကျင်းပလေးရှိပါတယ်။ဒါကြောင့်လည်းအမေရိကန်သမိုင်းမှာတော့ဒီနှစ်ကိုရေးကြီးတဲ့နိုင်ငံရေးနေ့ဖြစ်သတ်မှတ်ကြတယ်လို့အစင်လာအခမ်းအနားတွေမှာလည်းပတ်တီတစ်ခုခုအုပ်စုတစ်ခုခုနိုင်ငံရေးအခြေခံတစ်ခုခုကိုအလေးပေးတာမျိုးရှောင်ကြလေးရှိပါတယ်။ဒါပေမဲ့2020တမရယူကောက်ပွဲကနီးလာပြီလို့အခုလိုဒီလွတ်လပ်ရေးအခမ်းအနားကိုတမရအနေနဲ့သူ့ရဲ့နိုင်ငံရေးအကျိုးများအတွက်လှုပ်လာမှာကိုတမိုင်းဆရာချုပ်ကစိုးရင်ကြောင်ပြောနေပါတယ်။အမေရိကန်တမရတအူးကိုယ်တိုင်ဒီလွတ်လပ်ရေးအခမ်းအနားမှာပါဝင်လာတာဟာလွတ်လပ်ရေးနဲ့ပတ်သက်လို့အစင်လာသဘောတဘာဝကိုပြောင်းလဲစေနိုင်တယ်လို့အမေရိကန်တမိုင်းအဖွဲ့အစည်းကြီးရဲ့မှုဆောင်ညွှန်ကြားမှု Jim Grossman ကဝေဖန်ပါတယ်။စတန်းသစ်တခုမှာတော့အခုဇူလိုင်4ရက်တမရမိကုံးပြောမဲ့ပုံမှာအမေရိကန်အများစုကလက်ခံတာတော့တွေ့ရပါတယ်။Republican 87ရာခိုင်နှုန်း Democrat 28ရာခိုင်နှုန်းနဲ့တခြားလွတ်လပ်သူ55ရာခိုင်နှုန်းတို့ကသမရမေကုံးပြောမဲ့ဒီစီစဉ်ကိုလက်ခံတယ်လို့အဲဒီစစ်တမ်းမှာဖော်ပြပါတယ်။အခုနှစ်အမေရိကန်လွတ်လပ်ရေးနေ့မှာတော့မီရှူမီကန်ဖောက်တာတွေကိုလည်းအရင်နှစ်ကထက်ပိုပြီးတော့လုပ်ဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့လင်ကွန်အမတ်တရအဆောင်နောက်ကနေမီရှူမီကန်ဖောက်ပြီးတော့နောက်မှာအဲဒီကနေမိုင်းအင်းငယ်ပဲဝေးတဲ့ပညာတစ်ခုကတစ်ခုတည်းကနေပြီးတော့နောက်ထပ်မီရှူမီကန်တွေထပ်မံဖောက်လုပ်ဖို့စီစဉ်ထားပါတယ်ခင်ဗျ။